ဆယ်စုနှစ်များစွာတွင်မြန်မာပြည်တဝန်းပူချိန်ဟာစံချိန်တင်မြင့်တက်ခဲ့ပြီးမကွေစကိုင်းနဲ့မန္တလေးတိုင်းဒေသကြီးတွေမှာတော့မဟာသဏ္ဍာန်ကာလအတွင်းမှာအပူချိန်အမြင့်ဆုံးဖြစ်နေပါတယ်အထူးသဖြင့်မြန်မာပြည်အလယ်ပိုင်းဒေသတွေမှာအပူချိန်မြင့်မားနေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကကျန်းမာရေးအသိနဲ့ရှင်းပြီးရေးကစားကြဖို့တိုက်တွန်းလိုက်ပါတယ်ဒီသတင်းပြေစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီနေ့ညရာဒီအပူချိန်စံချိန်တင်မြင့်တက်လာတဲ့ဒေတာတွေကတော့မကွေးတိုင်းဒေတာကြီးက6နဲ့တောင်တွင်းကြီးစကိုင်းတိုင်းဒေတာကြီးကစကိုင်းမန္တလေးတိုင်းဒေတာကြီးကရမဲသင်းနဲ့မိတ်ချီလာတို့ဖြစ်ပါတယ်ဒီလ7ရက်နေ့တိုင်းထွာကျဲအရာမကွေးတိုင်းဒေတာကြီး6မြို့ဟာအပူချိန်46.1 degree centigrade 135 degree fahrenheit ကျော်နဲ့32နှစ်အတွင်းအမြင့်ဆုံးစကိုင်းတိုင်းဒေသကြီးစကိုင်းမြို့ကတော့ 43.8 degree centigrade 131 degree fahrenheit နဲ့52နှစ်အတွင်းမှာအမြင့်ဆုံးနဲ့မန္တလေးတိုင်းဒေသကြီးကရမဲသင်းနဲ့မိတ်တီလာဟာ 43.6 နဲ့ 43.5 degree centigrade 110 degree fahrenheit ကျော်တွေနဲ့250အတွင်းမှာအမြင့်ဆုံးအထိမြင့်တက်ခဲ့တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်မြန်မာပြည်အဝမ်းမှာဒီလိုအပူချိန်တွေစံချိန်ကျိုးအောင်မြင့်တက်နေတာကြောင့်စကိုင်းတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတကြံကာလရေကစားရာမှာတတိထားကြဖို့အတွက်အခုလိုတိုက်တွန်းပါတယ
်ဒီတကြံကာလမှာကိုယ်ဆိုင်ရာဒေသရဲ့အပူချိန်ပေါ်မှာမူတည်ပြီးတော့ကစားချိန်ကိုနေ့တိုင်းနေ့ခင်းမကစားဘဲနောက်ပြီးမှညနေဆောင်နဲ့မနေ့တော့ကစားကြဖို့ရေကစားချိန်လေးကိုစောစီးစီးကစားပြီးတော့ညနေလည်းနေ့နေ့အိမ်မှာကစားကြဖို့အပူချိန်ရောတဲ့နေရာရှိပဲတင်းများစေရတဲ့နေရာကျတော့ချော့ကြပါလို့ဒါလည်းလူထွက်ချမှာကြီးဟုတ်ကွာတိုက်ပြရတော့နောက်နာကတူတော်မှာဖြစ်တဲ့အတွက်ဒီရဲ့ဒီမတ်ကြီးဒီဘလောက်ပဲကောင်းအောင်ဘာတွေပဲလုပ်ချင်လို့ရှိရင်မချမ်းမရင်မရဘူးကွာဟုတ်ကွာတော့နောက်ပြီးတော့သူမြမယူရယူချင်းမှုစင်လာစီမရာယူတေုပ်ပြတ်မှုတွေမှုဖဲနဲ့ဒီမြူရစင်လာထိမ့်သိမ့်ပြီးတော့ကျော်တော်ရှူရင်အလားခိုင်ရနေမဖြစ်ပါနဲ့ဟိုအပေါ့တိုက်ခိုက်တိုက်ခိုက်မှုတွေဖြစ်ဖဲနဲ့ဘွားဆလာကျေရှင်နိုင်ကြပါစေလို့နော်
မြမပြည်မှာအပူဆုံးလို့ပြောရမယ်မကွေးတိုင်းဒေသကြီး6မြို့မှာတော့တကြံကာလရေကစားရံနဲ့ပတ်သက်ပြီးတိကျကျန်းမာရေးသတိပေးချက်ထုတ်ပြန်တာမရှိပါဘူး6မြို့ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကတော့ကျန်းမာရေးသတိပေးချက်ထုတ်ပြန်တင်ကြောင်းအခုလိုပြောပါတယ
်အခုလုံးလုံးစေတော့အဲ့လိုကျွန်တော်ထုတ်တာမတွေ့သေးဘူးဗျကျွန်တော်တို့အဲ့ဒါတောင်ကြံပြုဖို့အတွက်မနေ့တုန်းကကျွန်တော်တို့လက်ခဲဝိုင်းမှာပြောသေးတယ်ဒီမနေ့ပိုင်းကိုရှေ့တိုးတယ်ပြီးတော့ကြတော့ညနေပိုင်းလေးကိုနည်းနည်းလေးနောက်ဆုတ်ဖို့အတွက်ကျွန်တော်အဲ့ဒါလေးတော့အစီအစဉ်သူတို့ပြောမိသေးတယ်မလုပ်တော့မလုပ်ရသေးဘူးတတ်တတ်ဒီဒီကြားထုတ်ပြန်ချက်တော့မထုတ်ရသေးဘူးကျွန်တော်တို့ထွေဟုတ်ကိုဖွဲ့တယ်ဒီနေ့ညနေကိုကျွန်တော်တို့သူတို့စုံတဲ့ချိန်လေးမှာကျွန်တော်အဲ့ဒါကိုသူတို့ကိုကြံပြလိုက်ပါအောင်မယ်ဒါဘယ်လိုမှမဖြစ်တဲ့နေပြီခုကနေ့ဆိုရင်ဒါအပူနေရလေ
မကွေးတိုင်းဒေသကြီးရဲ့မြို့တော်မကွေးမြို့မှာတော့ AB လာစမ်းပိုင်းကအပူချိန်မြင့်တက်တာနဲ့ပတ်သက်ပြီးသတိပေးချက်ထုတ်ပြန်ထားတာရှိပေမဲ့ကျပြတ်နဲ့ပညာပေးမှုတွေအားနည်းနေတယ်လို့ရှုမြင်ကြောင်းမြို့ကန်တဦးဖြစ်တဲ့ကိုအောင်သူငင်းကပြောပါတယ်
။အခု April လ23ရက်နေ့ကလည်းအပူချိန်နဲ့ပတ်သက်လို့စီပင်ကနေပြီးသတိပေးဆိုင်ပုတ်တွေတို့ဒီမြို့လေကောင်ကမီးပွိုင်လမ်းဆုံးမှာရှိတဲ့အန်လီဒီပုတ်ပတ်နဲ့ပညာပေးတာဆိုတော့လုပ်တယ်ဗျ။ဒီအပူချိန်ကြောင့်တကြံမှာအခုစင်ရင်ရောက်လို့ဆိုတာမျိုးတော့အထူးတလည်းပညာတာမျိုးမရှိဘူးဗျ။ဆိုရည်ရကောင်းတာကတော့တနိုင်ငံလုံးရဲ့အပူဆုံးဆုံးကမကွေးတိုင်းနဲ့ကဆောက်နဲ့တလီနဲ့ဆုံးပေါ့အဲ့ဒီဆုံးမှာဆိုပြီးခဲ့တဲ့အခါက46ထိတက်သွားတယ်ဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့6000လောက်တောင်လာကျုံမှုတဲ့အပူကြောင့်လေရှော့ဖြစ်တာမျိုးတွေအဲ့ဒီတော့ကျွန်တော်မကွေးစေးုံမှာတော့ကိုပဲဟွာပေါ့အပူရှော့ဖြစ်တဲ့ဟာမျိုးတွေကြားခဲ့ရတာပေါ့နော်အဲ့လိုမျိုးအတွက်တော့ဒါဆက်ကျေပြန့်တဲ့ပညာပေးမှုမျိုးတွေတော့နည်းနည်းအားနည်းနေတယ်လို့မြင်နေကြကျွန်တော်တို့
မန္တလေးတိုင်းဒေသကြီးပသိမ်ကြီးမြို့နယ်ကလူမှုကူညီရေးအသင်းကဦးမင်းကျော်ကလည်းမန္တလေးမြို့မှာတကြံလေပတ်သူတွေဟာပုံမှန်အတိုင်းရှိနေပြီးအကျိုးနှေးကတော့ခိုက်ရန်ဖြစ်ပွားတာနဲ့ရင်မတော်တဆထိခိုက်မှုတွေကြောင့်လူ100ကျော်ဆေးရုံရောက်ခဲ့ကြောင်းပြောပါတယ
်ခုတော့တဲနယ်ကူတီတီစနေကလေးရှိရတာဒီမှာပေါ့မန္တလေးကမန္တလေးကိုဒေသကျော်မှာဒီကခြံနေပါဘူးနေလို့လူတွေလည်းနေရတာမနေ့ကကြိုက်ပေးပြကြတာဒီခုနှစ်ဆယ်လောက်ဆေးရုံရောက်တယ်ပေါ့နော်120နဲ့ရှိအောင်ပေါ့နော်ဆေးရုံရောက်တာဒီကနေ့ကျလာတာတိုက်ကြတက်ကြပူကြပါနော်အားကြောက်တာကျွန်တော်ဟာလည်းစောင့်နေတဲ့ကားတိုက
်ဒီကနေ့မှာတော့မန္တလေးမြို့အတွင်းမှာရဲတပ်ဖွဲ့ကတရုတ်ပြက်ဝစားစီရင်တာတွေကိုတားဆီးတာတွေရှိတယ်လို့ဒုတ်သားလက်နဲ့ကင်ဆောင်သူတွေကိုလည်းရှာဖွေစစ်ဆေးတာတွေရှိနေကြောင်းပြောပါတယ်မြန်မာပြည်အနှံ့ကမြို့ကြီးတွေမှာတော့ဒီနှစ်တကြံပွဲတော်ကိုပုံမှန်နှစ်တွေအတိုင်းစီစီကာကာကျင်းပနေကြပေမဲ့တချို့မြို့တွေမှာတော့အစိုးရသေးရဲ့မူဝါဒအပြောင်းလဲကြောင့်ရေကစားမန်းတက်တွေရော့ကျသွားတာရှိနေပါတယ်